မြန်မာနိုင်ငံရှမ်းပြည်နယ်မဲမန်းရောင်းဒေသကနေထိုင်းမြန်မာနယ်စပ်ကိုဖျက်ကျော်ပြီးတော့တည်ဆောင်လာတဲ့ကာလာတန်ဘိုးဘက်ငွေတန်း200ဘူးလောက်တန်ဘိုးရှိတဲ့ဘင်းပြူတွေကိုအောက်တိုဘာလ31ရက်နေ့ကချင်းမိုင်မြို့လေကောင်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဘင်းပြူတွေတည်လာသူရှမ်းမျိုးလူမျိုးတဦးနဲ့လက်ခံရယူမဲ့ထိုင်းဝါနိုင်ငံသား3ဦးကိုဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာဘင်းပြူရောင်းဝယ်နေကြတဲ့အကြီးဆုံးမောင်ခိုကိုင်းကိုဖမ်းမိတာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
အောက်တိုဘာလ31ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းအမှတ်5ဒေသရဲတပ်ဖွဲ့နဲ့စစ်ထောက်လမ်းရေးတွေဟာချင်းမိုင်မြို့လေကညစည်းမှာငွေရောင်ပစ်ကတ်ကားတစ်စီးကိုပိတ်ဆို့ပြီးဘင်းပြူတွေကိုဖမ်းဆီးခဲ့တာပါကားမောင်းလာသူဟာချင်းရိုင်ခရိုင်ဖံမြို့နယ်မှာနေထိုင်နေတဲ့နိုင်စီခါဆိုတဲ့ရှမ်းတိုင်းရင်းသားတဦးဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်သူမောင်းလာတဲ့ကားရဲ့နောက်မှာအနက်ရောင်အိတ်သုံးအိတ်နဲ့ထုတ်ထားတဲ့ဘင်းမြူကီလို80ကိုဖမ်းဆီးခဲ့ပါတယ်။ဒီနောက်မှာတော့ချင်းမိုင်မြို့မှာဘင်းမြူတွေကိုလက်ခံသေးရဖို့အတွက်စောင့်ဆိုင်နေတဲ့ထိုင်းဝမ်နိုင်ငံသား3ဦးကိုပါစစ်တိုက်ဖမ်းဆီးခဲ့ပါတယ်။အခုဖမ်းဆီးမိခဲ့တဲ့ဘင်းမြူကိုင်းဟာထိုင်းမြန်မာနယ်စပ်ကဘင်းမြူတွေကိုနိုင်ငံတကာကိုတဲထုတ်ယူနေတဲ့အကြီးဆုံးကိုင်းဖြစ်တယ်ဆိုပြီးအမှတ်5ဒေသချင်းရိုင်ခရိုင်ရဲမှူးဝါရဖုန်းကံမလန်ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။သူပြောသွားတာကတော့ထိုင်းဝမ်နိုင်ငံသား3ဦးကိုကျွန်တော်တို့စောင့်ကြည့်နေတာကြာပြီးဒီရှမ်းလူမျိုးကအဲ့ဒီ3ယောက်ကိုဘင်းပြူတွေကိုလာပို့တဲ့အချိန်မှာကျွန်တော်တို့ဖမ်းလိုက်တာပါဒီထိုင်းဝမ်နိုင်ငံသားတွေကအခုလိုမျိုးဘင်းပြူတွေကိုပြည်ပကိုဆက်သွယ်ပြီးပို့နေတာကြာပြီးဒီကိန်းဟာထိုင်းမြောက်ပိုင်းမှာအကြီးဆုံးဘင်းပြူမှောင်ခိုကိန်းလည်းဖြစ်တယ်သူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေကိုလည်းဆက်ပြီးတော့အရေးယူသွားဖို့ရှိပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းဝမ်နိုင်ငံကုစားအုပ်တွေနဲ့ထိုင်းနိုင်ငံအတွင်းကိုဝင်ရောက်လာပြီးဘင်းမြူတွေကိုလက်ခံဖို့စောင့်ဆိုင်နေသူ၃ဦးကတော့ပိုစင်ချောင်းချန်တီကူနဲ့ဝူဆောင်ရှန်ဆိုတဲ့ထိုင်ဝမ်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းရဲ့တပ်ဖွဲ့ကပြောဆိုခဲ့ပါတယ်။ဘင်းမြူအမြောက်များကိုထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေတည်ယူနေတာဟာအကြမ်းကြီးရှိနေပြီဖြစ်ပြီးဒီဘင်းမြူတွေဟာမြန်မာနိုင်ငံရှမ်းပြည်နယ်မန်းရောင်းဒေသကနေတည်ယူလာတာဖြစ်တယ်ဆိုပြီးအမှတ်5ဒေသရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြီးခဲ့တဲ့ရက်ကတော့ထိုင်းနိုင်ငံမြောက်ပိုင်းမှာစိတ်ကြွစေးကြတန်းပေါင်းများစွာမိခဲ့ပြီးတဲ့နောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေသူထိုင်းနိုင်ငံသားမူရစ်တရခန်ပရာထိရဲ့နေအိမ်ကိုအထူးတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေပြီးဘက်ငွေ12တန်းနဲ့ပိုင်ဆိုင်မှုအလုံးကိုအောက်တိုဘာလ31ရက်နေ့ကပဲသိမ်းဆည်းလိုက်ပါတယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစ်စည်းဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစေးကြအလုံးကြီးတန်းပေါင်း280နီးပါးရှိသွားပြီဖြစ်ပါတယ်ရှင်